တာလီဘန်ရဲ့အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာဆန္ဒမှုဆိုင်ရာအခြေအနေနဲ့စီးပွားရေးပြိုကွဲမဲ့အခြေအနေကိုရှောင်ရှားနိုင်အောင်ပိတ်ဆို့တံတားမှုတွေအဆုံးသတ်ဖို့ဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 နိုင်ငံရဲ့ဝန်ကြီးတွေရဲ့ online CEO ဝဲမှာတရုတ်ထိပ်တန်းတန်တမန်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံကစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာအဓိကဖွဲ့စည်းခုဖြစ်တဲ့ G20 ဖွဲ့ဝင်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုအပြည့်အဝဆောင်ကူညီပံ့ပိုးကြဖို့ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံကျင်းပရည်တရားကျင်းပတဲ့စီးပွားမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြောလိုက်တာပါ။အာဖဂန်နစ္စတန်ပေါ်နိုင်ငံလိုက်ပိတ်ဆို့ရေးရမှုတွေနဲ့ကန့်တတ်မှုတွေကိုရုတ်သိမ်းတင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့လတဲ့အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်နဲ့တင်းပြက်လိုက်ပြီးနောက်ဒေါ်လာဘီလီယံနဲ့ချီတဲ့တိုက်ပြည်ရဲ့အရင်ပန်းနာတွေကိုအမေရိကန်ကထိန်းချုပ်လိုက်သလိုကမ္ဘာပံနဲ့အပြည့်အစုံရငွေချေးရပုံတွေဖွဲ့ IMF တို့ကလည်းဖွံ့ဖြိုးရေးကူညီတွေကိုရပ်ဆိုင်ထားကြတာပါ။အမေရိကန်ပါဝင်နိုင်ငံတော်များကတော့တာလီဘန်တွေကိုလက်ခံအထိမှတ်ပြုပြီးတိုက်ရိုက်ဆက်ဆံတာတွေမလုပ်ခင်တက်ဆိုင်သူတွေပေါင်းနဲ့အစိုးရတရားဖြစ်ဖို့လူခွေးကိုလေးစားဖို့တင်းကျပ်တဲ့အစ္စတန်စီးနင်းတွေကိုကျင့်သုံးတာတွေမလုပ်ဖို့တောင်းဆိုထားကြပါတယ်။